ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးချဖို့အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအသိပေးပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကဒီလူတွေကိုစုဆောင်းရယူသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးကသတိပေးလိုက်တာဖြစ်ပါတယ
်။ Salaam Ito, kita juga perlu menaruh perhatian khusus terhadap krisis Rohingya.di Rakhine State Myanmar bukan hanya dalam bentuk bantuan
ညမနိုင်ငံတွင်းက Rohingya ပြည်ပခန့်မှာဖြစ်ထွန်းမှုတွေကိုသတိထားပြီးအထူးအလေးပေးကြရပါမယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စကိုကူညီထောက်ပံ့ပေးရုံနဲ့မဟုတ်ဘဲအခိုင်အမာအရေးယူဆောင်ရွက်ကြရမှာဖြစ်ပါတယ်ထိထိရောက်ရောက်မကင်တွယ်နိုင်ဘူးဆိုရင်ဒီဒုက္ခသည်တွေကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့ရဲ့ကွင်းရက်ကိုဖျက်ချက်တဲ့အနေနဲ့စုဆောင်းရယူသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးကသတိပေးတာဖြစ်ပါတယ်။အခြားလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာရိုဟင်ဂျာဒုက္ခသည်အရင်းနဲ့ပတ်သက်ပြီးနိုင်ငံတကာချက်ချင်ဒီအသင်း ICRC အကြီးအကဲကလည်းလုပ်ငန်းစဉ်၃ရက်ကိုအဆိုပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြသူတွေကိုဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနပြန်နိုင်ရေးဆောင်ရွက်ပေးဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအပြည့်အဝမြန်မြန်ဆန်ဆန်အကောင့်ထဲပေါ်နိုင်ရေးထောက်ပံ့ပေးဖို့လုံခြုံရေးဆောင်ရွက်ချက်တွေမှာအရက်သားတွေကိုပြစ်မှတ်မထားဘဲလူသလောက်ပဲအင်အားသုံးဖို့စတာတွေကို ICRC အကြီးအကဲကဆွေးနွေးခဲ့တာဖြစ်ပါတယ်